ရုတ်နိုင်ငံဘေကျင်းမြို့မှာလေတုညင်ညမ်းမှုဟာအန္တရာယ်ဖြစ်တဲ့အဆင့်ကိုရောက်လာပြီးအသက်ရှူလမ်းကြောင်းယောဂဖြစ်ပွားမှုနှုံအစမတန်မြင့်တက်လာပြီးဆေးရုံတွေမှာလူနာတွေနဲ့ပြည့်နေပါတယ်။တောက်ကြနေကစပြီးမိခိုးမျိုးတွေထူထပ်စွာဖုံးအုပ်နေတဲ့အတွက်ဆက်ယုံအလုပ်ယုံတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းပိတ်ထားပြီးလေချောင်းခီးစင်တွေလည်းရပ်ဆိုင်းထားရပါတယ်။စာသင်ကျောင်းတွေကိုစာသင်ခန်းပြင်ပကိုလှုပ်ရှားမှုတွေကိုမလုပ်ဖို့နဲ့မြို့နေလူထုကိုအိမ်ပြင်ထွက်တဲ့အခါမှာအသက်ရှူလမ်းကြောင်းကာကွယ်မှုတွေလုပ်ကြဖို့အာဏာပိုင်တွေကအထူးနှိုးဆော်ထားပါတယ်။မိခိုးမျိုးတွေဆိုင်နေတဲ့အခြေအနေဟာဘေကျင်းမြို့ရဲ့အရှေ့ဘက်ပိုင်းမှာပိုပြီးဆိုးရတဲ့အတွက်ကားမောင်းဖို့တောင်အန္တရာယ်ရှိတယ်လို့လူထုကပြောပါတယ်။မြူကိုရီမှာပါဝင်တဲ့အမုံရဲ့အရွယ်အစားဟာ 2.5 ရှိပြီးလေဒုကူ1ကုဗမီတာမှာပါဝင်နှုန်းက993မိုက်ခရိုဂရမ်ရှိတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အဆင့်တည်းအဆ40များနေတယ်လို့ဆိုပါတယ်။အဲ့ဒီအမုံအရွယ်အစား 2.5 ဟာအဆုတ်ထဲကိုဖောက်ဝင်နိုင်တဲ့အရွယ်အစားဖြစ်ပါတယ်။ဘေကျင်းမြို့အပြင်တခြားမြို့ကြီးတွေမှာလည်းမြူကိုရီဆိုင်းနေပြီးလာမယ့်ဗုဒ္ဓနေ့အထိဆိုင်းနေနိုင်တယ်လို့ခန့်မှန်းထားပါတယ်။တရုတ်နိုင်ငံဟာစီးပွားဖွံ့ဖြိုးမှုအနှုံအလွန်မြန်ဆန်လာတဲ့အပြင်ကားပိုင်ဆိုင်မှုလည်းအဆမတန်တိုးမြင့်လာတဲ့အတွက်လေထုညင်ညမ်းမှုနှုံအမြင့်ဆုံးနိုင်ငံတစ်ခုဖြစ်ပါရဲ့ရှင်။